အခြားစွမ်းအင်တင်းကိုထူထောင်ဖို့စွမ်းအင်ဘော်ကျွေဝါရဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံကတောင်းဆိုတဲ့နေလွှမ်းနေတယ်။ရှန်ဟိုင်းဘွားဆောင်ရွက်မှု6နိုင်ငံအဖွဲ့
အချမ်းထမှုနဲ့မွေးရေးဆေးကုံသွဲမှုလိုမျိုးအားလုံးရင်ဆိုင်နေကြတဲ့ပြဿနာတွေနဲ့ဒေသရင်းလုံခြုံရေးနဲ့စွမ်းအင်ကိစ္စတွေမှာဒန်းလူခွင့်ရရှိခြေရည်နဲ့ပတ်သက်ပြီးတော့
ရုရှားကာဇက်စတန်အရှအလေပိုင်းနဲ့တရုတ်တို့ကိုဆက်သွယ်ဖောက်လုပ်ထားတဲ့စွမ်းအင်ပိုင်လိုင်းကိုအက်စီအိုရဲ့ဘုံစွမ်းအင်ဈေးကွက်အတွက်အခြေခံအုတ်မြစ်ဖြစ်တဲ့အသုံးပြုနိုင်တယ်လို့မစ္စတာနာဇာဘာယက်ကပြောပါတယ်။ဘာကြောင့်မစ္စတာနာဇာဘာယက်ရုရှားကောင်စာနိုကအက်စီအိုစွမ်းအင်ဝင်ကြီးတွေနဲ့လေးလာသူဆင့်ရှိတဲ့နိုင်ငံတွေကပူးပေါင်းပြီးဒီအရှစွမ်းအင်မဟာဗျူဟာအတွက်အခြေခံ укрепления многополярной международной системы.
နေစီအပူချင်းကနိုင်ငံပေါင်းစုံပါဝင်တဲ့စနစ်တကျခုဟာနိုင်ငံအလုံးအတွက်တာဝန်ညီများရှိတဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးအလားအလာတွေကျင်းပပါဖန်တီးပေးနိုင်လိမ့်မယ်လို့ပြောသွားပါတယ်။အခုသူပြောတဲ့နိုင်ငံပေါင်းစုံပါဝင်တဲ့ဆောင်ရွက်မှုဆိုတာကို SEO ခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးသားဒီကျင်းညာချက်မှာအကြောင်းအရာတွေကများစုကတော့လုံခြုံရေးအကြောင်းအရာတွေအဓိကဖြစ်ပါတယ်။ဒီဘစ်ကတ်ကျင်းညာချက်မှာအာဖဂန်နစ္စတန်နိုင်ငံရဲ့တရားမဝင်မူရေးစေဝါကုန်သွယ်မှုကိစ္စကိုတော့တခုတည်းထုတ်ညံပြပြောဆိုထားပါတယ်။ SEO ထိပ်သီးဆွေးနွေးပွဲကို2A ရုရှားနိုင်ငံချိုးရပင့်စ်မှာSEOဖွဲ့ဝင်နိုင်ငံတွေကစစ်တပ်တွေရဲ့စီးရေးပြအခမ်းအနားကိုတွားရောက်ကြီးရှုခဲ့ကြပါတယ်။ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SEO ကို2000ခုနှစ်ကထူထောင်ခဲ့တာဖြစ်ပြီး2018ခုနှစ်ထိပ်သီးဆွေးနွေးပွဲကိုတော့တာဂျီကစ္စတန်နိုင်ငံဒူရှဘတ်မြို့မှာကျင်းပမှာဖြစ်ပါတယ်ရှင်။